ဒီခိုင်းပြည်နယ်တွင်းအေအေရခိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြောင်းအပြစ်ကရဆိုင်ရေးသဘောတူညီခဲ့တာဒီကနေ့နိုမာလာဆင်းရဲနေမှာတနည်းပြည့်ပြီးဖြစ်ပါတယ်။တနည်းလုံးဒီပါအပြစ်ချထားနိုင်ခဲ့ပြီးမဲ့ပြီးခဲ့တဲ့အင်္ဂါနဲ့ဗုဒ္ဓဟူးနေ့တွေကတော့မောင်းတော်မြောက်ဖက်ဒေသတွင်းမှာနှစ်ဖက်တပ်ဖွဲ့တွေကြောင့်ပထမဆုံးအချိန်ဖြစ်အသေးစားပြစ်ခတ်မှုနှစ်ကြိမ်ပြန်ဖြစ်ခဲ့ပါတယ်။ထိခိုက်ဒဏ်ရာရတဲ့တရင်တွေတော့မသိရသေးပါဘူး။နေမီပြုံးဝင်ရောက်လာတဲ့အာစာလူညာလင်းနဲ့ကိုင်းတွေကိုမြမစစ်တပ်ကတွားရောက်ရှင်းလင်းရင်ဒေသခံအေအေရခိုင်တပ်တွေနဲ့နားလည်မှုတွေမှာပြီးတော့တိုက်ခတ်ခဲ့တာဖြစ်တယ်လို့စစ်တပ်ဘက်ကပြောပါတယ်။ဖြစ်ရတဲ့ပတ်သက်ပြီးလောလောဆယ်နှစ်ဖက်ကြောဆူဆွေးနွေးနေပြီလို့လည်းဆိုပါတယ်။မနေ့ကရရှိခဲ့တဲ့အပြစ်ခံရဆေးသဘောတူညီချက်ကိုဂျပန်နိုင်ငံငင်းချင်းရဲ့အထူးကိုယ်စားလှယ်နိပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆာဆာကာဝါကအညှိနှိုင်းဆောင်ရွက်ပေးခဲ့တာပါ။သူဟာရခိုင်တပ်တော်စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်တဲ့ဆက်သွယ်ဆွေးနွေးခဲ့ပြီးနိုင်ငံတော်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်တမ်းမတော်ကောင်းရုပ်စီချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်တို့နဲ့လည်းအဲ့ဒီအချိန်ကနေပြည်တော်မှာတီးကြားစီတွားအောင်ပြုဆောင်ခဲ့ပါတယ်။အကြီးကဲဆေးတနည်းမျိုးအဖြစ်အခိုင်အမာနဲ့ဖွံ့ဖြိုးရေးအတွက်ဂျပန်နိုင်ငံကထောက်ပံ့မဲ့အကူအညီတွေကြေညာပေးဖို့အတွက်လည်းမစ္စတာဆာဆာကာဝါဟာဒီကနေ့ပဲမြန်မာနိုင်ငံမှာရောက်ရှိနေပါတယ်။မနေ့ကနိုဘာလ13ရက်နေ့မှာနေပြည်တော်ကိုတွားရောက်ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ပြုဆောင်ပါမယ်။အထင်သင့်ခံနေရတဲ့နိုင်ငံတော်တမန်ငါပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တော့ပြုဆောင်ခွင့်ရမှာမဟုတ်ပါဘူး။မစ္စတာဆဆကာဝါဟာရခိုင်ပြည်နယ်စစ်တွေနဲ့မော်လိုဒဝိုင် IDP စခန်းတွေကိုတွားအောင်ကြည့်ရှုမှဖြစ်ပြီးဒေသခံရခိုင်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာပါဂျပန်နိုင်ငံကိုပြန်မထွက်ခင်လိုမလာ16ရက်နေ့ကျရင်ရန်ကုန်မြို့မှာ SNLD စန္ဒယနာပါတီနဲ့ပြည်သူ့ပါတီအပါအဝင်နိုင်ငံရေးပါတီခေါင်းဆောင်အချို့တွေနဲ့တွေ့ဆုံမှုရှိပါတယ်